ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာအခုတစ်ပတ်အတွင်းကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးမတိုင်ခင်ဒီကနေ့မှာအာဆီယံနိုင်ငံခြားရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးကြကြပါတယ်။ဒီအစည်းအဝေးဟာဒေတာရင်းပူးပေါင်းဆောင်ရွက်မှုကိုအဓိကထားဆွေးနွေးတာဖြစ်ပေမဲ့လို့မြန်မာနိုင်ငံရွေးကောက်ပွဲကိစ္စကိုလည်းပြောဆိုခဲ့ကြပုံရပါတယ်။ဗီယက်နမ်နိုင်ငံဟနွိုင်းမြို့ကအာဆီယံထိပ်သီးအစည်းအဝေးကျင်းပတဲ့စီကိုရောက်ရှိနေတဲ့ VOA သတင်းတောက်ဒန်နီယယ်ရှက်ကသတင်းဆောင်မပေးပို့ထားပါတယ်။အပြည့်အစုံကိုကိုသားညုံကပဲပြောပြပေးပါရှင်။
အာဆီယံရှစ်တောင်အရှနိုင်ငံများအသင်းဝင်ဘရူနိုင်းမြန်မာကမ္ဘောဒီးယားအင်ဒိုနီးရှားလာအိုစ်မလေးရှားဖိလစ်ပိုင်စင်ကာပူထိုင်းဗီယက်နမ်ဒီဆယ်နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေဟာဒီကနေ့ဗိုတုံးနေ့ဟနွိုင်းမြို့မှာတွေ့ဆုံခဲ့ကြတာပါအစည်းအဝေးအတွင်းမှာအခြားဒေသတွင်းကိစ္စတွေအပြင်နှစ်20အတွင်းမှာပထမဆုံးအကြိမ်လုံးမဲ့ဒီမြန်မာနိုင်ငံကရွေးကောက်ပွဲပြင်ဆင်မှုကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပုံရပါတယ်ဒီရွေးကောက်ပွဲဟာစစ်တပ်ကအာဏာကိုခိုင်ခိုင်မာမာဆက်ပြီးတော့ချုပ်ကန့်နိုင်ဖို့လုပ်တဲ့ရွေးကောက်ပွဲဖြစ်တယ်လို့လေ့လာသူတွေကဝေဖန်ထားပါတယ်ဒီရွေးကောက်ပွဲကိုအခုနိုဝင်ဘာလ9ရက်နေ့မှာကျင်းပပြုလုပ်မှာပါ။အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးမာတီနာတာလီကိုဝါကတော့ဒီရွေးကောက်ပွဲကိုပို့ပြီးတော့အများကလက်ခံယုံကြည်နိုင်အောင်လုပ်သွားဖို့မြန်မာဆွေရကိုသူတို့တွန်းအားပေးနေပါတယ်လို့သတင်းတောက်တွေကိုပြောပါတယ်။မြန်မာစစ်ကောင်းဆောင်တွေအနေနဲ့လည်းဒီလိုမျိုးဆောင်ရွက်နိုင်ဖို့အချိန်မနှောင်းသေးပါဘူးလို့သူကပြောပါတယ
်။ We are having good conversation. We have been having conversation with our Myanmar colleagues and we are not pessimistic.Even at this late stage that we
ဒီနိုင်ငံကကျွန်တော်တို့လုပ်ဖို့ကင်ဘက်တွေနဲ့ပြောပြဆိုပြပါတယ်ကျွန်တော်တို့အနေနဲ့ကတော့အခုနောက်ဆုံးအဆင့်မှာတော့အစိုးမြင်မှုမရှိပါဘူးဒီမြန်မာနိုင်ငံရွေးကောက်ပွဲဟာရှစ်ဆက်အခက်အခဲတွေပို့ပြီးတော့ကြုံရမှာထက်အပြည့်အစုံတရားဖြစ်လာနိုင်ဖို့ကျွန်တော်တို့အားလုံးပူးပေါင်းဆောင်ရွက်သွားနိုင်ပါတယ
်ဒီရွေးကောက်ပွဲကိုအများကလက်ခံယုံကြည်နိုင်ဖို့ရွေးကောက်ပွဲကိုလေ့လာသူတွေဆီလွတ်လို့ရဲဆိုပြီးတော့အာဆီယံဘက်ကကန့်လန့်ခဲ့ပါတယ်ဒါမှမဟုတ်လည်းမြန်မာအနာဂတ်ဘက်ကအဲ့ဒီဒီနိုင်ငံခြားကရွေးကောက်ပွဲလေ့လာသူတွေကိုရောပြန်ပသတင်းမီဒီယာတွေကိုပါမြန်မာနိုင်ငံတွင်းကိုလာရောက်ခွင့်မပေးပါဘူးရွေးကောက်ပွဲကိုတော့မြင့်မြတ်တက်တာလုပ်သွားမှာပါလို့မြန်မာနိုင်ငံကြဲဝင်ကြီးဦးညာဝင်းကဒီဗီယက်နမ်မှာမြန်မာသတင်းတောက်တူကိုခုလိုဖြေကြားသွားပါတယ
်ဘာမှတပတ်သက်ဖြစ်စေအကြောင်းမရှိဘူးဒီဥစ္စာကလူတို့ရဲ့အဆုံးဖြတ
်ဖွဲ့စည်းပုံရဆိုလို့ရှိရင်အခုဒီရွေးကောက်ပွဲအပြီးပါလီမန်ထဲမှာလဲစစ်တပ်ကနေပြီးတော့၄ပုံ2ပုံအလိုလျောက်ပါဝင်ကုစားပြုမှာပါတစ်ဖက်မှာတော့အတိုက်ခံနိုင်ငံရေးပါတီတွေကိုကန့်သတ်မှုတွေလုပ်ထားသလိုအစွန်ဖျားတိုင်းသားဒေသတွေမှာလဲလွတ်လပ်မျှတတဲ့ရွေးကောက်ပွဲတွေကျင်းပနိုင်မှာမဟုတ်ဘူးဆိုပြီးတော့အဲ့ဒီနေရာတွေမှာရွေးကောက်ပွဲတွေမလုပ်ဘူးလို့ရွေးကောက်ပွဲအာဏာပိုင်တွေကကြေညာထားပါတယ်။အာဆီယံနိုင်ငံတွေကြားထဲမှာဖိလစ်ပိုင်နိုင်ငံကတော့သဘောထားတင်းတင်းမာမာရှိပါတယ်။အခုဒီလုံးမဲ့မြန်မာရွေးကောက်ပွဲကိုအများကလက်ခံယုံကြည်နိုင်မဲ့လက္ခဏာမရှိဘူးလို့ဖိလစ်ပိုင်နိုင်ငံကြီးဝန်ကြီးအယ်ဘတ်တိုရိုမီလိုကသတင်းတောက်တွေကိုပြောပါတယ
်။ The point is will there be credible election if Aung San Suu Kyi and the others are not part of it?
Aung San Suu Kyi နဲ့တခြားသူတွေမပါဝင်တဲ့ရွေးကောက်ပွဲဟာအများကလက်ခံယုံကြည်နိုင်တဲ့ရွေးကောက်ပွဲဖြစ်ပါမလားဗျာ။သူတို့ကိုအပြင်ကနေစောင့်ကြည့်ခွင့်ပေးရမဟုတ်ပါဘူးသူတို့ပါကူပါမဖြစ်မှာပါ
AIPMC ခေါ်တဲ့မြမရေးအာဆီယံလွှတ်တော်မှများအဖွဲ့ကတော့အခုမြမရွေးကောက်ပွဲရလဒ်ကိုလက်မခံဘူးအာဆီယံနိုင်ငံတွေကိုတိုက်တွန်းနေပါတယ်အာဆီယံအနေနဲ့မြမအစိုးရရဲ့လှည့်ဖျားမှုကိုထပ်မခံရဖို့လိုတယ်လို့လည်း AIPMC အဖွဲ့ရဲ့ပြောခွင့်ရသူအဂွန်ပူထရီအက်စထရစ်ကပြောပါတယ
် ASEAN should no longer let itself be fooled by Myanmar this election are...
မြန်မာဘက်ကအယူးလုံနေတာကိုအာဆီယံကဆက်ပြီးလက်ခံမနေသင့်တော့ပါဘူးဒီရွေးကောက်ပွဲဟာတကယ့်ရွေးကောက်ပွဲမှမဟုတ်တာစစ်ဆေးအာဏာဆက်ပြီးချုပ်ကင်နိုင်စီဖို့အတွက်ရေကွန်လဲထားတာမို့မြန်မာတိုင်းနိုင်ငံလုံးမှာစစ်အာဏာဆက်ပြီးတည်မြဲနေဖို့ပဲရှိပါတယ
်အခုဒီကျင်းပမဲ့အာဆီယံထိပ်သီးအစည်းအဝေးပြီးလို့ရှိရင်တစ်ဆက်တည်းအရှေ့အာရှထိပ်သီးဆွေးနွေးပွဲကိုကျင်းပမှာပါအဲ့ဒီအတွက်အမေရိကန်နိုင်ငံရဲ့ဝန်ကြီးကလင်တန်လည်းရောက်နေတယ်လို့အာဆီယံရဲ့ကုလသမဂ္ဂဆွေးနွေးပွဲအတွက်ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်လည်းဗီယက်နမ်နိုင်ငံကိုရောက်ရှိမှာဖြစ်ပါတယ်မစ္စတာဘန်ဟာမြန်မာအစိုးရဝန်ကြီးချုပ်ဦးသိန်းစိန်နဲ့လည်းတရားတွေ့ဆုံဖို့အစီအစဉ်ရှိပါတယ်။မစ္စတာဘန်ကတော့ရွေးကောက်ပွဲမတိုင်ခင်မှာဒေါ်ဆန်းစုကြည်နဲ့နိုင်ငံရေးကျင်းသားတွေကိုလှုပ်ပေးဖို့မြန်မာဆက်ဆွေးအကူတောင်းဆိုထားပါတယ်ခင်ဗျာ။